မြန်မာနိုင်ငံတွင်အထက်အဓမ္မမောင်းထုတ်ခံရတဲ့လူပေါင်းများစွာအရေးနဲ့အခြေခံစစ်မြေကိုဖြည့်ဆည်းနိုင်ရင်အရှိတောင်အာရှနိုင်ငံများအပြင်အာဆီယံဘက်ကတက်ကြွထိရောက်စွာဆောင်ရွက်ဖို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံအတွင်းကုလသမဂ္ဂအကြီးအမှုချုပ်နဲ့အရှိတောင်အာရှနိုင်ငံများအပြင်အာဆီယံဝန်ကြီးများစနေနေ့ကတွေ့ဆုံခဲ့ကြတာမှာအကြီးအမှုချုပ်ကအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။ဒုက္ခတွေနဲ့နိုင်ငံတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေအနေနဲ့လွတ်လပ်မှုတရားမျှတမှုနဲ့ငြိမ်းချမ်းမှုရှိတဲ့အခင်းအကျင်းမျိုးနဲ့သူတို့ရဲ့အခွင့်အရေးတွေကိုအပြည့်အဝလေးစားမှုရှိတဲ့အခြေအနေမျိုးမှာဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်နဲ့ထိုင်ပြန်နိုင်ဖို့လိုအပ်ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ကအလေးထားပြောဆိုခဲ့ပါတယ်။ဒီညတစ်ချက်မှာထွက်ပြေးခလုံးနေရတဲ့ဒုက္ခတွေကြားမှာယုံကြည်မှုတည်ဆောက်နိုင်ရေးအတွက်ပိုပြီးအထက်ဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့လည်းအတွင်းမှုချုပ်ကထပ်လောင်းပြောပါတယ်။မင်းလာဒီဆက်ကိုထပ်ပြေးချရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုညှို့တာဖြစ်ပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတုံးဆွဲမထားပါဘူး။ဒုက္ခတွေထိုင်ပြန်ရင်မပြေလည်စေတဲ့အဓိကအချက်တစ်ခုကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိစ္စလည်းပါဝင်ပါတယ်။ဒုက္ခတွေကရိုဟင်ဂျာအဖြစ်အတိအမှတ်ပြုဖို့တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူးရှင်။